ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ဖြစ်လာပြီးနိုင်ငံတကာဝေဖန်မှုတွေပြင်းထန်လာနေချိန်မှာကမ္ဘာ့အင်အားကြီးအမေရိကန်နိုင်ငံရဲ့နိုင်ငံရေးမူဝါဒအပေါ်စိတ်ဝင်စားမှုတွေတိုးလာနေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကတော့ဒီအကြမ်းဖက်မှုအပေါ်အမေရိကန်မူဝါဒကဘယ်မျှတအောင်ထိန်းပြီးချမှတ်နေတာဖြစ်တယ်လို့ပြောပါတယ်။ကိုဝင်းမင်းကဆက်သွယ်မိမြန်ထားတာ
ပါ။ဟုတ်ကဲ့ပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကြောင့်လူတွေတိမ့်နေချီထွက်ပြေးနေရတယ်လို့ကုလသမဂ္ဂကထုတ်ပြောလာချိန်မှာအမေရိကန်နိုင်ငံရဲ့မူဝါဒကတော့အရင်တိုင်းဗက်မြအောင်ထိန်းသိမ်းတင်းတင်းလှုပ်သွားမဲ့သဘောရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကထုတ်ပြောလိုက်ပါတယ
် US policy recognizes that
လက်ရှိဖြစ်လာတဲ့ပြည်ပခါကို ISIS လို့အကြမ်းဖက်နှိပ်ပြရီတုံးထားတဲ့ဆွေရအုပ်စုတစ်ခုကစလုပ်လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ policy မှာလက်ခံထားပါတယ်ဒါပေမဲ့ဗက်မြအောင်လေညညာချက်တွေထုတ်ရမှာသူတို့အမြင်တွေပြောတဲ့နေရာမှာအတတ်နိုင်ဆုံးကြိုးစားပါတယ်အဲဒီတော့ရခိုင်မှာအစိုးရလုံခြုံရေးတပ်တွေအပေါ်ရရဆက်ဆက်တိုက်ခိုက်တပ်ဖြတ်မှုတွေကိုရှုံချတယ်ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းဒီတိုက်ခိုက်လာမှုတွေကိုနှိမ်နှင်းရမှာတရားဥပဒေစိုးမိုးရေးအခြေခံလူ့ခွင့်ရေးနဲ့လွတ်လပ်မှုနောက်ထင်သာမြင်သာရှိမှုစံတွေလိုက်နာပြီးတော့လုံခြုံဖို့တောင်းဆိုထားပါတယ
်အဲဒီတော့လက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုတွေမှာနိုင်ငံခြားမူဝါဒချမှတ်ရေးလှုပ်ဆောင်ရမှာဘလို့စိန်ခေါ်ချက်တွေရှိနေပါလေလို့မေးရမှာအမေရိကန်တန်မှုဟောင်း Priscilla Club ကဆက်ပြီ
း It's a very difficult situation for any government.
ဘယ်ဆိုရအတွက်မစိုးအခြေအနေကတုံ့ပြန်ထင်မြင်ချက်ပေးဖို့အရန်ကိုခတ်ပါတယ်။ဘာလို့လဲဆိုတော့ဖြစ်နေတာတွေကရှုပ်ထွေးနေပါတယ်။သတင်းတွေကဟိုကနည်းနည်းထွက်လိုက်၊ဒီကနည်းနည်းထွက်လိုက်ဖြစ်နေတာပါ။အရန်ကိုပြောရခတ်ပါတယ်။သတင်းမတွေကလည်းနိုင်ငံတကာမှာအများကြီးပြန့်နှံ့နေတယ်လေ
။ဒါပေမဲ့အခုလိုအချိန်မှာအမေရိကန်လွှတ်တော်မှ John McCain ပါဝင်ဩဇာရှိတဲ့နိုင်ငံရေးသမားတချို့ကဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ဖိအားပေးနေတဲ့အပေါ်ဘလို့မြင်ပါလဲလို့မေးရမှာတော့တန်မှုအောင် Priscilla Club က
They are not speaking of US policy
သူတို့ကအမေရိကန်မူဝါဒတွေကိုပြောနေတာမဟုတ်ပါဘူးသူတို့ရဲ့ထင်မြင်ချက်တွေကိုသာထုတ်ပြောနေတာပါအမေရိကန်ရဲ့မူဝါဒကနိုင်ငံခြားရေးဝန်ကြီးဌာနနဲ့အင်ဘီရောကချမှတ်တာပါဒါပေမဲ့သူတို့ပြောတာလွတ်တော်အပေါ်မှာတော့တက်ရောက်နေပါတယ
်ဖရစ်တော့ဒီလက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုအပေါ်အမေရိကန်နိုင်ငံရဲ့မူဝါဒကဘလို့ဖြစ်တင်ပါသလဲလို့မေးရမှာ Priscilla Club က
Well my feeling is that we have to be very moderate
ကျွန်မခံစားမိတာကတော့ကျွန်မတို့ပြောဆိုရမှာအစွန်းမရောက်ပဲတကယ်ကိုမြတ်မြတ်တတဖြစ်ဖို့လိုပါတယ်ဘာလို့လဲဆိုတော့ပြင်းပြထန်ထန်လူကြားကားအောင်ပြောလိုက်မိရင်လက်ရှိတင်းမာမှုတွေကိုမီးလောင်ရလေပင့်တာမျိုးဘလို့လားအကျဲ့အကျိုးဆက်တွေဖြစ်လာမှာစိုးရင်ရလို့ပါ
ဒါအပြင် Priscilla Club ကဆက်ပြီးအာဆီယံအစိုးရတွေအနေနဲ့လည်းအမေရိကန်နိုင်ငံခြားရေးမူဝါဒလိုပဲဒီကိစ္စအပေါ်မှာဝေဖန်တာရှိတယ်လို့ပူးပေါင်းဆောင်ရွက်ကူညီမှုတွေလည်းရှိနေတယ်။ဘာလို့လဲဆိုတော့ဒီမြန်မာပြည်ရခိုင်ပြည်နယ်မှာဖြစ်တဲ့အကြမ်းဖက်မှုကအရှိတောင်အရှဒေသအတွင်းကိုပါထိခိုက်လာနိုင်လို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။